လာမယ့်တောက်ကြမီရန်ကုန်မှာကျင်းပမယ့် Light Heavyweight တန်ကပ္ပချန်ပီယံစင်ခေါ်ရှင်ပြန်ပွဲမှာအနိုင်ထိုးပြီးတော့ရွှေကပ္ပချန်ပီယံဆုကိုစုကူးသွားနိုင်အောင်ကြိုးပမ်းမယ်ဖြစ်တဲ့ကြောင်းမေဂျာဘွိတ်တန်ကပ္ပချန်ပီယံဖြစ်တဲ့အောင်လအန်ဆန်ကပြောဆိုလိုက်ပါတယ်။မနေ့ကအင်္ဂါနေ့ရန်ကုန်မှာပြိုင်ပွဲဖြစ်သူဘရာဇီးနိုင်ငံက Heavyweight Champion Alexander Macaro နဲ့ပူးတွဲပြီးတော့ပြုလုပ်တဲ့တင်းကရှင်းလင်းပွဲအတွင်းသူကအဲ့လိုပြောဆိုလိုက်တာပါ။အောင်လအန်ဆန်ရှင်ပြိုင်ထိုးတက်မဲ့လက်ပွေပွဲကိုမြန်မာနိုင်ငံကပြိတက်သေးတာမကအမေရိကန်ပြည်တော်စုကမြန်မာတိုင်းရင်းသားတွေကလည်းအားပေးဖို့အဆင်သင့်ပြင်နေကြတဲ့အကြောင်းမတ်အင်ဂျင်နီယာကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
။ World Championship ရွှေကပတ်လူပွဲလို့အမည်ပေးထားရင်သူတို့နှစ်ဦးရှင်ပြိုင်ထိုးတက်ပွဲကိုလာမယ့်တောက်ကြနေ့ရန်ကုန်မြို့တူဝနာမိုးလုံးလေးလုံးအားကစားခန်းမှာကျင်းပမှာပါ။လက်ရှိချန်ပီယံ Roger Grace အနားယူခဲ့ပြီးတဲ့နောက်လစ်လက်နေရဲ့ချန်ပီယံစုအတွက်သူတို့နှစ်ဦးရှင်ပြိုင်ထိုးတက်ကြမှာဖြစ်ပါတယ်။ဒီပွဲအကျိုးမနေ့ကပြုလုပ်တဲ့ကမ္ဘာချန်ပီယံနှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲမှာအောင်လအန်ဆန်းကနောက်ထပ်ကမ္ဘာချန်ပီယံဖြစ်အောင်ကြိုးစားပြီးရှင်ပြိုင်သွားမယ်အကြောင်းအခုလိုပြောပါတယ
်။ဒီပွဲပတ်သက်လို့ရှင်ပြိုင်ရအောင်ပတ်သက်ရှိပါတယ်။ဒီပတ်သက်ရှိပြောရှိတာကကျွန်တော်မှလည်းဖြစ်တယ်။အားလုံးတော့အားရတဲ့အားလုံးဒီလိုဆောင်ရအဲဒီလိုဖန်ပြီးတော့အားပေးတယ်ပြောရှိတာအဲ့ဒါဒီပန်းနိုင်ငံကကျွန်တော်ဘာလို့နောက်နောက်ပန်းနိုင်ငံကိုပါလို့ဆိုတော့ကျွန်တော်ဝိဒ်ဆန်ဘာသာလိုက်ဟဲကိုကစကားကိုမရဘူးဆိုတော့ကိုကျိုးစားဖြစ်ပါတယ
်တရင်းစာရှင်းလင်းပွဲမှာပြိုင်တဲ့အလက်ဇန်ဒါမာဂတိုကလည်းအခုပြုလုပ်မဲ့ပွဲဟာသူ့ဘဝအတွက်အကြီးမားဆုံးစိန်ခေါ်ပွဲတစ်ခုဖြစ်တယ်လို့ပြောပါပါတယ်။မြမစပတ်အုံးလို့နာမည်ကြီးတဲ့အသက်32နှစ်အရွယ်ကချင်တိုင်းသားအောင်လအန်ဆန်းဟာ2018ခုနှစ်ဇူလိုင်လကရန်ကုန်မှာကျင်းပတဲ့ One Championship Middleweight တန်းကမ္ဘာချန်ပီယံပြိုင်ပွဲမှာအနိုင်ရရှိပြီးကမ္ဘာ Middleweight တန်းချန်ပီယံဖြစ်လာတဲ့ပထမဦးဆုံးမြန်မာတိုင်းသားတဦးလည်းဖြစ်ပါတယ်။အဲဒီနောက်ပိုင်းစိန်ခေါ်ရှင်ပြိုင်ထိုးတက်တဲ့ပွဲတွေမှာလည်းဆက်လက်အနိုင်ရရှိပြီးကမ္ဘာ Middleweight တန်းချန်ပီယံကိုဆက်လက်ထိန်းသိမ်းထားနိုင်ခဲ့တာပါ။အခုနောက်တစ်ဆင့် Light Heavyweight ကမ္ဘာချန်ပီယံဖြစ်လာဖို့အတွက်ရှင်ပြိုင်ထိုးတက်မဲ့ဘရာဇီးနိုင်ငံသား Heavyweight တန်းချန်ပီယံအလက်ဇန်ဒါမာဂတိုနဲ့ပတ်သက်လို့သူ့အနေနဲ့ဘယ်လိုပြင်ဆင်ထားကလေးဆိုတာကိုတော့အခုလိုသတင်းတောက်တွေကိုပြောပါရစေ
။အတူကဂျူဂျစ်စုမှာကျွမ်းကျင်တယ်၊နှစ်ပါးမှာကျွမ်းကျင်တယ်။အဲဒီအတွက်ကျွမ်းတာစတန်ဒပ်ဖိုင်တင်လုပ်မယ်သူကသူ့အနေနဲ့စတရိုက်ပေါ့မဟုတ်တော့။အဲဒီအတွက်ကျွမ်းပိုလေးချင်ပါတယ်။ကိုအားစိုက်ပြီးတော့ကိုကြိုးစားပါရစေ။
အခုပွဲကိုမြန်မာနိုင်ငံမှာကျင်းပတဲ့အတွက်အားသာချက်ရှိပေမဲ့သူအဓိကထားအာရုံစိုက်ရမယ့်အချက်ကိုလည်းအောင်လအန်ဆန်းကအခုလိုပြောပါတယ
်။အားသာချက်ရှိလို့ pressure ရှိရနော်။ဒါပေမဲ့ဆိုတော့ audience အားလုံးကမြန်မာဆိုတော့အားလုံးကြည့်နေပါတော့။ဒီကအသိမသိဘူးဆိုတော့အဲ့လို pressure မရှိဘူး။ဒါပေမဲ့အဲ့လိုပဲဟိုကျွန်တော်ကစားအရှာတော့ဟိုအဲ့ဒီ pressure ကျွန်တော်အသိမစင်စားဘူး။ကျွန်တော်ရဲ့ focus ကအဲ့ဒီပွဲမှာပဲ
။ဒါပြင်လာမယ့်ပြိုင်ပွဲဟာအရင် Middleweight တန်းကမ္ဘာချန်ပီယံတုံးနေနဲ့သူရှင်ပြိုင်ထိုးတက်ခဲ့တဲ့ပြိုင်ပွဲတွေနဲ့အရန်ကိုကွာခြားမယ့်အကြောင်းလည်းအခုလိုပြောပါရစေ
။ကျွန်တော်အကောင်းဆုံးပွဲဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်။တစ်ပတ်နှစ်ပတ်ရမဆိုတော့တစ်ပတ်အချက်မြချက်နှစ်ပတ်ရမဆိုတော့အားလုံးကိုဆက်ပြီးတော့အားပေးပါလို့ပြောချင်ပါတယ်။
အခု Light Heavyweight တန်းကမ္ဘာချန်ပီယံပြိုင်ပွဲဟာ2018ခုနှစ်အတွက်မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်ကျင်းပမယ့်ပွဲလေးဖြစ်ပါတယ်။အောင်လအန်ဆန်းကိုအားပေးဖို့မြန်မာနိုင်ငံကပရိသတ်တွေတာမကအမေရိကန်နဲ့နိုင်ငံတကာမှာရှိတဲ့မြန်မာတိုင်းသားပရိသတ်တွေလည်းစိတ်ဝင်စားနဲ့ပြင်ဆင်နေကြပါတယ်။အဲဒီထဲမှာ Maryland တီနဲ့ချင်းတိုင်းသားတွေလည်းပါဝင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့ဂုဏ်ကိုဆောင်တဲ့ Middleweight တန်းကမ္ဘာချန်ပီယံအောင်လအန်ဆန်းအတွက်အရန်ကိုဂုဏ်ယူမိကြောင်းချင်းအတိုင်းဝိုင်းခေါင်းဆောင်တဦးဖြစ်သူ Reverend Dr.ပေါ်ဇော်ခိုင်ကဒီဝီကိုပြောပါတယ
်ကျွန်တော်တို့သူ့ကိုစော်ဝဲလေးအားပေးတယ်ဘာလို့လဲကျွန်တော်တို့ပမာတွေနဲ့တစ်ခါမှတစ်ခါတစ်ခါမှအဲ့ဒီမျိုးမကြုံဘူးတဲ့အချိန်ပေါ့နော်အခုလိုမျိုးဒီအချိန်ခါမှာအဲ့ဒီမျိုးကျွန်တော်ပမာကနာမည်တွေရလာတယ်ဆိုတော့ကျွန်တော်တို့စော်ဝဲလေးသူ့တက်ကိုပေါ့နော်ဝမ်းမြောက်ပေးတယ်ဝမ်းသာပေးတယ်သူ့ရဲ့အောင်မြင်ခြင်းကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဂုဏ်ကိုညှင့်တင်တာနဲ့လည်းတူတယ်ဆိုတော့ကျွန်တော်တို့စော်ဝဲလေးသူ့ကိုအားပေးတယ်အောင်လဲအောင်မြင်စေခြင်းနဲ့
ဖေဖော်ဝါရီလ23ရက်နေ့မှာကျင်းပမယ့် Light Heavyweight တန်းကမ္ဘာချန်ပီယံပြိုင်ပွဲမှာအောင်လအန်ဆန်နဲ့ Alexander Magado တို့ရှင်ပြိုင်ထိုးတက်ပြီး MMA လက်ဝိတ်လောကမှာနာမည်ရလာတဲ့အသက်33နှစ်အရွယ်ဖိုးတော်ကလည်းကမ္ဘောဒီးယားလက်ဝိတ်သမားနဲ့ရှင်ပြိုင်ထိုးတက်မှာဖြစ်ပါရဲ့ရှင်